အကျဉ်းချခံရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတန်ရဲ့အာမခံလျှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ခွင့်ဗီဇာဆိုင်ရာဥပဒေချိုးဖောက်မှုဆိုတဲ့ပြစ်မှုတစ်ခုနဲ့ပါထပ်မံဆွဲဆိုလိုက်တယ်လို့သူ့ရဲ့ရှေ့နေဖြစ်သူကမနေ့ဘုတ်ထူးနေ့ကပြောပါတယ်။အဲဒီလိုထပ်မံဆွဲချက်တင်လိုက်တဲ့ဗီဇာဥပဒေအရပြစ်မှုထင်ရှားရင်6လကနေ9နှစ်အထိပြစ်ဒဏ်ချမှတ်နိုင်တယ်လို့သူ့ရဲ့ရှေ့နေဦးသန်းစောအောင်ကပြောပါတယ်။သူကိုအင်းစိန်ထောင်တွင်တရားရုံးကနေကြားနာစစ်ဆေးတာလို့လည်းရှေ့နေကပြောပါတယ်။ဒန်နီဖန်စတာကိုအဲ့ဒီလိုတရားရုံးကဆုံးဖြတ်လိုက်တာဟာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဟောင်းဘေးရစ်ချက်ဆန်မြန်မာနိုင်ငံကိုရောက်ရှိတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်စစ်ကောင်စီခေါင်းဆောင်နဲ့တွဲဆုံဆွေးနွေးမှာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့ခီးစဉ်အတွင်းမှာဒန်နီဖန်စတာလွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်လိမ့်မယ်လို့လည်းအများကထင်ကြေးပေးနေကြပါတယ်။ဒန်နီဖန်စတာဟာပြီးခဲ့တဲ့မေလ24ရက်နေ့မိသားစုရှိရာအမေရိကန်နိုင်ငံမီရှိဂန်ပြည်နယ်ဒီထရိုက်မြို့ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကတဆင့်ပြန်လာဖို့ထွက်တဲ့အချိန်မှာရန်ကုန်လေဆိပ်မှာစစ်ကောင်စီကဖမ်းဆီးတာခံခဲ့ရပါတယ်ခင်ဗျာ